ဟုတ်ကဲ့မြန်မာနိုင်ငံမှာမျိုးသားပြည်နယ်တင်းပြည်ရင်းနဲ့ငင်းချမ်းရေးထွန်းကားဖို့အတွက်ဘာသာပေါင်းစုံငင်းချမ်းရေးဆွေးနွေးပွဲကိုဒီကနေ့နိုဝင်ဘာလ22ရက်နေ့ကစတင်ပြီးနေပြည်တော်မှာနှစ်ရက်ကြာကျင်းပနေတာဖြစ်ပါတယ်။ဒီဆွေးနွေးပွဲအဖွဲ့မိန်ကောမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကငင်းချမ်းရေးလုပ်ငန်းစဉ်မှာကြီးမားတဲ့အခက်အခဲတွေစိန်ခေါ်ချက်တွေရှိနေတာကိုအတိအမှတ်ပြုပြောကြားသွားပါတယ်
။ Serious challenges remain and clashes continue to break out.between the Tamador and the ethnic arm organization.
ဆိုရင်ဘွယ်အခြေအနေကြီးရှိနေသေးပါ။အစိုးရနဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေသလိုတိုင်းနာလက်နက်ကိုင်အဖွဲ့တွေကြားမှာလည်းတိုက်ပွဲတွေကဆက်ဖြစ်နေသေးပါ။ဒီအခြေအနေတွေအပေါ်ကျမတို့မပြတ်သတိပြုထားပြီးဆွေးနွေးပြောဆိုတာစိတ်ဆက်ညှိနှိုင်းတာအပြန်အလှန်ယုံကြည်မှုနားလည်မှုတွေကိုတည်ဆောက်ရေးခိုင်မာတဲ့တန်ဋိဌာန်ကြိုးပမ်းအားထုတ်မှုတွေကနေတဆင့်ဖြည့်ရှင်းဖို့ရည်ရွယ်ထားပါတယ်
။ရခိုင်ပြည်နယ်မှာအမျိုးသားပြန်လည်တင်ပြရေးအတွက်လည်းဆောင်ရွက်နေတဲ့အကြောင်းနဲ့ဒီအတွက်တရားဥပဒေစိုးမိုးရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုအစိုးရကဦးစားပေးဆောင်ရွက်နေကြောင်းထည့်သွင်းပြောကြားပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကင်းမျိုးသားစီယုံ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ကလည်းငင်းချမ်းရေးရရှိဖို့အတွက်အခက်အခဲတွေစိန်ခေါ်မှုတွေရှိနေတာကိုလက်ခံပြီးအားလုံးပါဝင်ဆောင်ရွက်ဖို့ရည်ကြီးကြောင်းပြောဆိုပါတယ
်။လူမျိုးရေးအရာဖြစ်စေဘာသာတရားအရာဖြစ်စေမိသက်ကိုယ်ကိုကျွေးနေပါစေကျွန်တော်တို့နိုင်ငံရဲ့ငင်းချမ်းရေးအတွက်အားလုံးမှာတော်ဝင်ရှိကြပါတယ်။တိုင်းသားပြည်သူတရားလုံးကလိုလားတဲ့ဒီမိုကရေစီအရေးကြီးလည်းကောင်းဖေရအရေးကြီး၎င်းငြိမ်းချမ်းမှုမရှိဘဲနဲ့ညံ့နိုင်မှာမဟုတ်ဘူးအားလုံးတတိပြုကြရမှာဖြစ်ကြောင်းပြောကြရင်ဤကုန်ချုပ်ပါရယ
်မြန်မာနိုင်ငံကက်သလစ်ဂိုင်းချုပ်ဆရာတော်ကာဒီနယ်ချားစ်ဘိုကလည်းမြန်မာနိုင်ငံဟာကမ္ဘာအလယ်မှာစင်ခေါ်မှုများစွာနဲ့ရင်ဆိုင်နေရပြီးအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်ထောက်ခံကြောင်းအခုလိုထည့်သွင်းပြောကြားပါတယ
်အရေးကြီးဆုံးကတော့အများပြည်သူအားလုံးအတွက်ပုံဖြိုးတိုးတက်မှုနဲ့တာယာဝါပြောရေးကိုစောင့်တည်ပေးဖို့ငြိမ်းချမ်းရေးကိုရှာဖွေရမှာဖြစ်ပါတယ်ကျွန်တော်တို့ဘာသာတရားပေါင်းစုံအနေနဲ့ကမ္ဘာတိုင်းပြည်များရဲ့ချင်းမြေသုံးသပ်ချက်များကွဲပြားကြပေမဲ့နိုင်ငံတော်အစိုးရရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုများကိုအပြည့်အဝထောက်ခံအားပေးပါတယ်
ရေရှည်တည်နှက်ခိုင်မြဲတဲ့ငင်းချမ်းရေးရရှိဖို့ဆိုရင်အမျိုးသမီးတွေကိုငင်းချမ်းရေးလုပ်ငန်းစဉ်ရဲ့အဆင့်အသီးသီးမှာပါဝင်ဖို့လိုအပ်ကြောင်းလည်းထောက်ပြပါတယ်။နေပြည်တော်မှာကျင်းပတဲ့ဘာသာပေါင်းစုံငင်းချမ်းရေးဆွေးနွေးပွဲကိုဘာသာရေးခေါင်းဆောင်တွေ၊နိုင်ငံခေါင်းဆောင်တွေ၊တက်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်၊တိုင်းသာလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေနဲ့အတူနိုင်ငံတကာတန်တမန်တွေ၊ကုလသမဂ္ဂကိုယ်စားလှယ်တွေနဲ့နိုင်ငံတကာအတိုင်းဝိုင်းကကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ်။